မြန်မာအကြက်တဲ့ဖြစ်ရှင်ရင်ဒီနိုင်ဆွေးနွေးပဲဖြစ်ဖို့ NCA အဖွဲ့တွေဆွေးနွေးကြပါတယ်မြန်မာနိုင်ငံရေးအကြက်တဲ့မှာပါဝင်တိုက်သူအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲနဲ့ညီနိုင်ဖို့ညီနိုင်ဆောင်ရွက်ရေးဖော်ဆောင်ဖို့အတွက် NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ထိပ်သီးအစည်းအဝေးဆွေးနွေးခဲ့ပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပါ
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးလက်ရှိစစ်ကောင်စီနဲ့ဆွေးနွေးနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO ခုနှစ်ဖွဲ့ရဲ့ထိပ်သီးမျက်နှာစုံကြီးအစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မြို့မှာမေလ29ကနေ28ရက်နေ့ထိနှစ်ရက်ကြာဆွေးနွေးခဲ့ကြပါပါဒီဆွေးနွေးပွဲဟာမတ်လနောက်ဆုံးပတ်က EAO ခုနှစ်ဖွဲ့ကိုယ်စားလှယ်တွေနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့ NSPNC ကြားအလို့သဘောဆွေးနွေးချက်တွေကိုထိပ်သီးကောင်းဆောင်တွေကြားပြန်လည်သုံးသပ်ဆွေးနွေးကြတာဖြစ်ပါတယ်ဒီနေ့ပြီးဆုံးသွားတဲ့ထိပ်သီးဆွေးနွေးပွဲမှာ EAO ခုနှစ်ဖွဲ့ကအရင်ချမှတ်ထားခဲ့တဲ့ပါဝင်တဲ့ပါဝင်ထိုက်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးဆိုတဲ့အချက်ကိုပြန်လည်ထည့်သွင်းဆွေးနွေးကြပါတယ်နိုင်ငံရေးဆွေးနွေးပွဲကိုအမျိုးသားလုပ်ငန်းစဉ် National Ownership နဲ့ပူးပေါင်းဆောင်ရွက်ရေးလုပ်ငန်းစဉ် Joint Ownership ဖြစ်ပေါ်ရေးကိုဆွေးနွေးခဲ့ကြောင်းထုတ်ပြန်ကြေညာချက်မှာဖော်ပြပါတယ်ဒါနဲ့ပတ်သက်ပြီးပြောရေးဆိုခွင့်ရှိသူဘုံမူကြီးစောကျော်ညွန့်ကအခုလိုရှင်းပြပါတယ်
ဒီလိုမျိုးနိုင်ငံရေးပြဿနာကိုနိုင်ငံရေးကိစ္စချင်းနေကြီးရဲ့ဖြေရှာတဲ့နိုင်ငံရေးကိစ္စချင်းနေမှုဒီမှာတစ်ခက်ခဲခေါ်တဲ့အချိန်တစ်ခက်ခဲခေါ်တဲ့နေရာတစ်ခက်ခဲစီစဉ်တဲ့အချိန်ကအတိုင်းတစ်ခက်ကလိုက်တာဆုံးရတာမဟုတ်ပဲနဲ့ဒါဆက်ဆိုင်တဲ့ဘယ်နှဘက်စလုံးကနေပြီးတော့ဆက်စလုံးတိုင်ဆိုင်တဲ့အချင်းချင်းတစ်ခက်စလုံးပြီးတော့တာဝန်နဲ့အချင်းချင်းဖြစ်တဲ့ဒီကြောင့်အုံမရှိပြင်းပြင်းဒီကျွန်တော်တို့ကနိုင်ဖို့ဆောင်မှုလူအတဲ့စီတဲ့ဒါစိကားချက်နဲ့ကျွန်တော်တို့ထက်တွင်းတာဖြစ်ပါတယ်ခင်ဗ
ျအခြားအရေးကြီးတဲ့ဆွေးနွေးချက်တွေမှာနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေပဂရီအခြေအနေနဲ့ကန့်ညီတဲ့နိုင်ငံတကာရဲ့ပံ့ပိုးကူညီမှုနဲ့ဒီမိုကရေစီဖက်ဒရယ်အခြေခံမှုအပေါ်မှာခိုင်မာစွာယက်တည်ရေးဆိုတဲ့အချက်တွေပါဝင်ပါတယ်ထိပ်သီးဆွေးနွေးပွဲမှာအာဆီယံလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးညီနိုင်ရေးစင်တာAHA နဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းစဉ်ကိုပြန်လည်သုံးသပ်ဆွေးနွေးခဲ့ပါတယ်။ဒါ့အပြင်အရက်သားတွေကိုအကာအကွယ်ပေးရေးနဲ့အခြားလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းစဉ်တွေအတွက်လည်းနှီးလန်းရှာဖွေဆွေးနွေးခဲ့ကြပါတယ်။မေလ9ရက်နေ့မှာတော့အာဆီယံသံတမန်တွေနဲ့ AHA ဝန်ထမ်းတွေဟာဆွေးပြေးဒုက္ခသည်တွေနဲ့တွေ့ဆုံဖို့တွားရောက်စဉ်သူတို့လိုက်ပါတဲ့ရင်နှန်းကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကရှမ်းပြည်နယ်စီဆိုင်မြို့နယ်အတွင်းမှာပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ထိပ်သီးဆွေးနွေးပွဲအပြီးထုတ်ပြန်ချက်မှာတော့မောခာမုန်နှမ်းကြောင့်ပစ္စည်းဆုံးရှုံးရတာတွေအတွက်ဝန်ထမ်းကြောင့်နဲ့ရခိုင်အပါအဝင်မုန်နှမ်းတင်ဒေသတွေအတွက်အရေးပေါ်အကူအညီတွေပေးနိုင်ရေးကိုတက်စွမ်းသမျှဆောင်ရွက်သွားမယ်လို့ဖော်ပြပါတယ်။လွန်ခဲ့တဲ့မတ်လနောက်ဆုံးအပတ်အတွင်း EAO ခုနှစ်ဖွဲ့ကိုယ်စားလှယ်တွေနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့NSPNC ကြားအလို့သဘောဆွေးနွေးခဲ့စဉ်စစ်ကောင်စီဘက်ကဒေသတည်ငြိမ်အေဂျင်စီရွေးကောက်ပွဲကျင်းပရေးနဲ့ငြိမ်းချမ်းရေးညီလာခံကျင်းပရေးကိစ္စတွေကိုထည့်သွင်းဆွေးနွေးခဲ့ပါတယ်။ EAO ခုနှစ်ဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲကိုရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ၊ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ၊မွန်ပြည်သက်ပါတီ၊ဒီမိုကရေစီအကျိုးပြုကျင်းတက်မတော် DKBA ပြည်မျိုးသားအစည်းအရုံး KNU KNLPC လာဟုဒီမိုကရက်တစ်အစည်းအရုံး LDU နဲ့ပို့အမျိုးသားလူမျိုးရေးတက်မတော် PNL တို့ပါဝင်ကြတာဖြစ်ပါတယ်ခင်ဗျာ